ဟုတ်လားရှင်ပါခင်ဗျာအခုတစ်ပတ်ဆွေးနွေးပွဲမှာပါဝင်မှုဖိတ်ကြားထားတဲ့ဧည့်သည်တွေကတော့မြန်မာနိုင်ငံအလုသမားသက်မဲ့ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းအ ਨੇ စုံလောက်ခလစာညှိနှိုင်းရေးအမျိုးသားကော်မတီအလုသမားကိုယ်စားလှယ်ကိုနော်အောင်နဲ့88ငင်းညာရေးနဲ့ပွင့်လင်းလူပေါင်းအဖွဲ့အစည်းအလုသမားရေးဒုတိယတာဝန်ခံမမမဦးတို့ဖြစ်ကြပါတယ်မြန်မာနိုင်ငံထဲမှာဆက်ယုံအလုယုံတွေကအလုသမားတွေအတွက်အ ਨੇ စုံလောက်ခသတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆွေးနွေးတဲ့ကိစ္စတွေတော်တော်ပဲသတင်းတွေရပါတယ်အလုသမားတွေဘက်ကအနေဆုံးလောက်ခတနေ့4000တောင်းထားပြီးတော့အလုရှင်တွေဘက်ကတနေ့ကို2500ပဲပေးနိုင်မယ်ဆိုပြီးမကြေမလည်ဖြစ်နေကြတဲ့အချိန်မှာအစိုးရကတနေ့အနေဆုံးလောက်ခ3600ဆိုပြီးတော့ဝင်ရောက်ညှိနှိုင်းပေးခဲ့တာလည်းပဲကြားရပါတယ်ဒီတော့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဥအောင်လင်းကပြောပြပါလားခင်ဗျာ
3600ဆိုတော့အစိုးပြုနှုံးသားတရက်ကိုသတ်မှတ်ပေးတာပါအနေဆုံးအခကျင်းငွေကိုတိတိသတ်မှတ်ခြင်းမရှိသေးပါဘူးကျွန်တော်တို့တမတ်ကာလပေါ့နော်ရပောင်း60အတွင်းမှာဒီပြောင်းစုဆိုးရဲ့ mandate နဲ့ကျွန်တော်တို့ဒီ3600အပေါ်မှာဒါ4000ပေါ့နော်လူသမားတွေဘက်ကတောင်းဆိုချက်ကလည်း4000ရှိနေတယ်ဒီအပေါ်မှာပြောင်းစုဆိုးရဲ့ mandate နဲ့အမျိုးသားကော်မတီကရပောင်း60ကျွန်တော်တို့ပြည့်တဲ့ကာလမှာဘလို့နှုံးတာတမတ်မလဲဆိုတာကိုကျွန်တော်တို့လည်းမျှော်လင့်လျက်ရှိပါတယ်ဗျနောက်တစ်ချက်ကဒီကျွန်တော်တို့ပြီးခဲ့တဲ့လ22ရက်23ရက်မှာရပ်ပက်အဖွဲ့အစည်းတွေအပါအဝင်ပေါ့နော်လူသားသားအဖွဲ့အစည်းပေါင်းစုံပါဝင်တဲ့ကျွန်တော်တို့အလို့ရွှေဆွေးနွေးပွဲ2ရက်တာမှာကျွန်တော်တို့နောက်ဆုံးနေ့မှာတော့ဒီလူသမားကိုယ်စားလှယ်တွေဒီအဖွဲ့အစည်းတွေရဲ့ကုစားပြုတဲ့တောင်းဆိုတဲ့နှုန်းနဲ့က4000အထိမြင့်တက်ခဲ့တယ်ဒီမှာလုံခြုံရေးတွေဘက်ကတော့2500မှာပဲကျွန်တော်တို့အဆုံးသတ်ပြီးတော့ဒီဆွေးနွေးပွဲပြီးဆုံးခဲ့တယ်24ရက်နေ့လူသားကော်မတီရဲ့အစည်းအဝေးမှာတော့ဒီအစိုးပြုသတ်မှတ်နှုန်းတာ3600လို့သတ်မှတ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ပြရတော့နှုံးသားက3မျိုးဖြစ်လာတယ်အလို့ရှင်တွေက2500ဒီညူသားကော်မတီက3600နောက်ဒီလုံသမားကိုယ်စားလှယ်ရဲ့အစုပြုနှုံးက4000ဖြစ်လာတယ်အဲဒီကွာခြားမှုရဲ့နောက်ဆက်တွဲကိရရခတ်မှုတွေကတော့တချို့လုပ်ငန်းရှင်များအတင်းကနေဥဆောင်ပြီးတော့3600ဒီအစုပြုနှုံးသားသတ်မှတ်ချက်ကိုလက်မခံနိုင်ဘူး2500ပဲဒါပေးနိုင်မယ်ဆိုတဲ့အနေအထားမျိုးနဲ့ဆန္ဒထုတ်ပေါ်မှုတွေဖြစ်ခဲ့တယ်လက်လို့ရှင်တွေကတော့ဒီ2500တော့အလို့ရှင်တွေဆန္ဒထုတ်ပေါ်မှုရဲ့နောက်ဆက်တွဲကိရကဒီတချို့လုပ်ငန်းပေါင်း90ပြသိမ်းသွားနိုင်တယ်ဆိုတော့ကျွန်တော်တို့အတန်ကြီးကြီးကြီးလောင်လောင်ထွက်ပေါ်လာတယ်နောက်တစ်ချက်ကဒီလူသမားနဲ့သိမ်းကျော်ပေါ့နော်အလိုလက်မဲ့ဖြစ်သွားနိုင်တယ်ဆိုတော့အခြေအနေမျိုးတွေလည်းပဲ stress ပေးတာပေါ့နော်ဒီလိုချင်းချောင်းမှုတွေထွက်ပေါ်လာတာကိုတွေ့ရတယ်ဇူလိုင်လ3ရက်မှာကျွန်တော်တို့ဖွဲ့ချုပ်5ဖွဲ့ပေါ့နော် MDUF နောက် AFF and IUF နောက် MTF နောက်ရှီကောင်းလူသား network အပါအဝင်နိုင်ငံဒီမြန်မာနိုင်ငံပင်လေကူးလုပ်သားများအဖွဲ့ချုပ်အပါအဝင်အဖွဲ့ချုပ်၅ဘွဲ့ရနေပြီးတော့ကူပေါင်းပြီးတော့ရင်းနှီးချင်းလင်းဘွဲ့နဲ့ဒီအဖွဲ့ချုပ်၅ဘွဲ့ရဲ့ကြီးညာချက်ကိုထုတ်ပြန်ခဲ့ပါတယ်ဒီကြီးညာချက်မှာတော့3600အပေါ်မှာ plus 2G နှစ်စဉ်အပေဘတ်ဂျက်လာတိုင်းမှာတပေါင်းတူရမယ်နောက်တစ်ချက်ကဒီနေထိုင်မှုကုန်ကျစရိတ်တွေကိုကျွန်တော်တို့တာဝန်ယူရမယ်လုပ်ငန်းဝင်မပြတ်ကြီးညာတင်ကြားရေးကိုတာဝန်ယူပေးရမယ်နောက်တစ်ချက်ကတော့ transporting ပေါ့နော်ဒီကြည့်တော့လာမှုစီစဉ်ပေးရမယ်ဒီပေါက်ဆက်လေးချက်ပါဝင်မှသာဒီ3600ကိုလက်ခံမယ်ဆိုရဲဒီရှင်းနေတစ်ခုကိုဖွဲ့ချုပ်၅ဖွဲ့လုံးရဲ့သဘောတူဆုံးဖြတ်ချက်နဲ့ထုတ်ပြန်ခဲ့တာကိုကျွန်တော်တို့ရှိပါတယ်အဲ့တော့ဒီနေရာမှာပြည့်စုံပြီးပြောချင်တာကတော့ဒီလုပ်ငန်းဝင်ဆက်လက်ပညာသင်ကြားရေးဆိုတာအလွန်အရေးပါတဲ့ခန့်ကဏ္ဍဖြစ်ပါတယ်အားလုံးလည်းဆိုတော့လက်ရှိလုပ်ငန်းခွင်မှာလို့လုတ်ကင်နေတဲ့ကလေးတွေပေါ့နော်ဥမာ first year ပြီးပြီး second year ပြီးတဲ့ကလေးတွေလုပ်ငန်းဝင်နေဝင်နေကြတာရှိတယ်။အဲသူတို့ service အယူနဲ့ကျွန်တော်တို့ဒီ distance နဲ့ကျွန်တော်တို့တက်နေတဲ့အခါမှာတောင်းမဲရာတီမှာတစ်လအကြောင်းပေးရပေါ့နော်။အနည်းကတက်ရမယ့်ရက်တွေမှာအချို့လုပ်ငန်းရှင်တွေခွင့်မပေးဘူး။တောင်းမဲချေချင်ရလုတ်ထွက်ပါ။အဲပြီးရင်ဝန်ထမ်းတွေနေနဲ့ပြန်လုတ်ပါဆိုပြီး work service တွေကိုဖြုတ်ချတဲ့အခြေအနေမျိုးတွေရှိတယ်။ဒါကပညာရေးနဲ့ပတ်သက်တဲ့အကြီးအမားဆုံးစိန်ခေါ်မှုတစ်ခုဖြစ်တယ်။ဟုတ်တယ်ရှင်ကဒီ transporting ပြဿနာကိုတချို့ဆက်ယုံနေပြည်လျော်မဖြစ်ရှင်းပြတဲ့ပြဿနာတွေရှိတယ်စသဖြင့်ပေါ့နော်အဲ့တော့ကျွန်တော်တို့ပြည့်စုံတောင်းဆိုချက်၄ချက်ကိုကျွန်တော်တို့တင်ထားတယ်ဒါကိုလည်းပဲဒါကျွန်တော်တို့ပြည်တော်စုဒီဝန်ကြီးနဲ့တွေ့ဆုံပြီးတော့ဒါပြီးခဲ့တဲ့ရက်ကပဲဒါကျွန်တော်တို့ဆွေးနွေးထားတာတွေရှိပါတယ်နိုင်ငံတော်နံပါတ်အကြံပေးဒေါက်တာဇော်ဦးနဲ့လည်းပဲဒီနေ့ကျွန်တော်တို့ဆွေးနွေးထားတာတွေရှိရဲ့အတွက်ကြောင့်မလို့ဒီအချိန်ကြီးတရက်ကိုဒါဆိုးရွားကိုတင်ပြပေးဖို့ဒေါက်တာဇော်ဦးကိုကျွန်တော်တို့မေတ္တာရက်ခံလာတာရှိပါတယ်အဲ့တော့ကျွန်တော်တို့ဒီလောကလာစာ4000မရခဲ့ရင်3600မှာဒီနောက်ထပ်ပေါင်းဆက်ပေါ့နော်အချိန်ကြီး၄ခုကိုဖန်တီးပေးရမယ်ဆိုတဲ့အချိန်ကြီးတွေကကျွန်တော်တို့ကုစားပြုမှုတွေနဲ့ထုတ်ပြန်ကြေညာခဲ့ခြင်းဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီပြည်နယ်တိုင်းတွေမှာရှိတဲ့လူသမားအဖွဲ့အစည်းတွေကအခုကန့်ကွက်လွှာတွေကိုစတင်ပြီးတော့တင်သွင်းနေပါပြီ14ရက်အတွင်းမှာအလို့ရှင်ရောအလို့သမားရောဒီတတ်မှတ်အစိုးပြုနှုံးသားကိုကျင်းပမှုမရှိရင်ကန့်ကွက်ရမယ်တာဝန်ဖြစ်ပါတယ်ဒါကအလို့ရှင်ရောအလို့သမားရဲ့မူလတာဝန်ပါသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးမျိုးသားကော်မတီတွေကနေပြီးတော့14ရက်အတွင်းမှာဒီကန့်ကွက်လွှာတင်လာတဲ့ဒီအစိုးပြုချက်တွေကိုရပောင်း30အတွင်းမှာစ ဆီစစ်ပြီးတော့စုံစမ်းပြီးတော့မြို့သားကော်မတီတင်ပြရမှာကဒုတိယလုပ်ငန်းစဉ်ဖြစ်ပါတယ်တတိယလုပ်ငန်းစဉ်ကတော့မြို့သားကော်မတီနဲ့ပြည်အောင်စုအစိုးရရဲ့တာဝန်ဖြစ်ပါတယ်44ရက်အလွန်ဒီအပေါင်း60မပြည့်ခင်16ရက်ကာလမှာမြို့သားကော်မတီနဲ့ဒီပြည်အောင်စုအစိုးရကနေပြီးတော့ဒီပြင်ဆင်သတ်မှတ်မဲ့နှုံးသားတွေကိုတရားဝင်ထုတ်ပြန်ကြေညာပြီးတော့အနည်းဆုံးအခကြေးငွေကိုတရားဝင်သတ်မှတ်ပေးရမှာဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်ဒီညမှာကိုနောအောင်ကိုဆက်ပြီးတော့မေးချင်ပါသေးတယ်ခင်ဗျเนาะဒီနေ့ကိုလောက်ခကြက်3600ဆိုတဲ့ဥစ္စာကဒီအလုသမားတယောက်ရဲ့မိသားစုအတွက်ဘယ်လိုလုပ်ပြီးတော့လုံလောက်နိုင်မလဲဆိုတာကျွန်တော်တို့ကြားနေပါတယ်ကိုနောအောင်ရဲ့အမြင်တွေကဘယ်လိုများရှိပါလဲခင်ဗျဟ
ုတ်ကဲ့ပါလုံလောက်တာကတော့3600တဲ့လုံလောက်မှာမဟုတ်တလို့4000တဲ့လုံလောက်မှာမဟုတ်ပါဘူးခင်ဗ
ျမှန်ပါတယ
်အာလက်ရှိကုန်စည်နှုန်းအရာကုန်စည်နှုန်းငြိမ်နေတဲ့အရာတော့မဟုတ်ဘူးဗျာအစိုးရဝန်ထမ်းလားက4000တိုးကလေးကကျွန်တော်တို့ကုန်စည်နှုန်းကတောက်လျှောက်တက်နေတာဒီအချိန်မှာဆိုရင်အနိုင်ဆုံးကျွန်တော်တို့မတက်ဘူးဆိုရင်ကျွန်တော်တို့30ရာခိုင်နှုန်းလောက်ထိတက်သွားပြီဆိုတော့3600တက်မှိုင်းလည်းမလောက်တလို့4000တက်မှိုင်းလည်းမလောက်ဘူး24ရက်နေ့ကျွန်တော်တို့အမျိုးသားကော်မတီအစည်းအဝေးမှာကျွန်တော်ကတော့အဆိုတင်နှိမ့်ခဲ့တာတော့ကျွန်တော်ကတော့4000လောက်နဲ့ဟောချန်တဲ့လုပ်ငန်းကို4000 CMB လုပ်ငန်းတော်မှဒီပဲလေအထည်ချုပ်တို့ဖက်လက်ချုပ်တို့ပေါ့ဗျာအဲ့ဒီအရာတွေက3600ပေါ့ဗျာနော်တို့ပေမဲ့3600ဆိုတဲ့ဟာကလည်းသူ့ကိုအကန့်တ်ပေးရမယ်သူ့နှစ်နှစ်တန်ဒီတစ်နှစ်တန်ဒီသူ့ကိုအချိန်ပေးမယ်တကယ်လို့သူကလောလောဆယ်ရတော့သူ3600နဲ့သတ်မှတ်ပြီးတော့မှနောက်တစ်နှစ်ပြည့်သွားလို့ရှိရင်သူ့ကိုသူကနောက်ဒီဒီပါလေ4000ကိုအမီပြန်ပေးရမယ်ဆိုတဲ့ဟာကိုကျွန်တော်အဆိုတင်နှိမ့်ခဲ့ပါတယ်တို့ပေမဲ့လည်းအဲ့ဒီနေ့ကဟိုကပါတို့တို့ကကျွန်တော်တို့မဲခွဲဆုံးဖြတ်တဲ့ပုံစံမဟုတ်ဘဲနဲ့သူချင်းအဆိုပြုတဲ့ပုံစံဆိုတော့လေကျွန်တော်အဆိုပြုတာကျွန်တော်တယောက်တည်းပဲရှိတယ်ရှိတော့ကျွန်တော်အဆိုမှတ်တမ်းတင်တဲ့အစီအမေအကြံခဲ့တာပေါ့ဗျာဆိုတော့အများဆုံးက3600ကိုအဆိုတင်နေကြတော့3600ကိုအခုကြေညာတာပေါ့ဗျာသူပြုနှုန်းသားတခုထွက်လာတယ်တို့ပေမဲ့လည်းကျွန်တော်ကတော့စဉ်းစားတာတော့3600ပဲဖြစ်ဖြစ်4000ပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံအတွက်ပထမအဦးဆုံးတစ်ချိန်သတ်မှတ်မယ်အနိုင်ဆုံးလောက်ခလာစာဖြစ်တယ်တလူပဲတက်မှတ်တမှန်သူကအမားယွင်းတော့ပါလိမ့်မယ်မားတော့မားလိမ့်မယ်ပေါ့ဗျာ3600ပဲတက်မှတ်တမှန်4000ပဲတက်မှတ်တမှန်ဒါမှမဟုတ် 2000 ပဲတက်မှတ်တမှန်ကြိုက်တဲ့နှုံးသားကိုတက်မှန်အမားတော့ပါလိမ့်မယ်တို့ပေမဲ့လည်းအမားရှိမှကျွန်တော်ပြင်ဆင်ခွင့်ရှိမယ်အခုကကျွန်တော်တို့ကဒီအမားပြင်ဆင်တဲ့စီကိုမရောက်ပဲနဲ့ကျွန်တော်တို့ကလမ်းခူးလက်မှတ်ဒီမှာကျွန်တော်တို့ဟိုရွာလည်နေတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်ကတော့3600ကိုရေဦးရအပြင်တော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့3600ဟာသူကအခြေခံလာစာဖြစ်တယ်။နောက်ကျွန်တော်ပြောခဲ့တာနှစ်သူချင်းရှိရမယ်။နော်ကျွမ်းကျင်ချင်းရှိရမယ်။အစိုးရဥအောင်လင်းဆိုတာ။နော်သူတို့ဒီသမဂ္ဂတွေစုပြီးတော့မှထုတ်တဲ့ကြေညာချက်ကတော့ကြေညာအဲ့ဒီတုန်းကကျွန်တော်နယ်ရောက်နေလို့ကျွန်တော်ကတော့မသိလိုက်ဘူးဗျာ။ကျွန်တော်တို့ပြောခဲ့တာတော့နော်နှစ်သူချင်းဆိုတဲ့ဟာကဘာကိုမူတည်မလဲဆိုတော့သူကလုတ်တဲ့ပေါ်မူတည်မှာပေါ့ဗျာ။လုတ်တဲ့ရှင်းတဲ့လူနဲ့လုတ်တဲ့နှုတ်တဲ့လူနဲ့ကဒီလာစားချင်းကတူလို့မရဘူး
ဗျာ
အမောကျွမ်းကျင်ချင်းကျွမ်းကျင်တဲ့သူနဲ့မကျွမ်းကျင်တဲ့သူနဲ့လည်းလာစားတူလို့တော့မရဘူးဗျာအဲကျွမ်းကျင်ချင်းရဲ့လှုပ်တဲ့ချင်းရဲ့အဲ့ဒါထဲပေးရမယ်ဆိုတဲ့ဟာတော့အားလုံးညီပါလို့တော့အဲ့ဒါကိုဆွေးနွေးကြတာပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အဲ့တော့မမမဦးရဲ့အမြင်တွေလည်းကြားရစေအောင်ခင်ဗျလှုပ်သမားတယောက်ကသူ့မှာဇနီးမယားနဲ့အလားကလေး2ယောက်လောက်ရှိမယ်ဆိုလို့ရှိရင်နော်ဒီ3600နဲ့သူဘယ်လိုလုပ်ပြီးတော့ထမင်းစားရမလဲမမမဦးရဲ့အမြင်တွေကြားပြရအောင်ခင်ဗျဟုတ
်ကဲ့အလုပ်သမားတွေတောင်းဆိုတဲ့တာတွေမှာလည်းကျမတို့ဒီ UMSCCI မှာ22 23အစီအွေးမှာလည်းကျမတို့တက်ရောက်ခဲ့ပါတယ်အလုပ်သမားတွေရဲ့တင်ပြချက်တွေကြားရတယ်လို့လှုပ်ရှင်တွေရဲ့တင်ပြချက်တွေလည်းကြားရပါတယ်အဲ့ဒီမှာလည်းကျမတို့88အဖွဲ့အပါဝင် LRDB ကမအီရွှေစင်ညွန့်လို့လည်းပါဝင်ပါတယ်အလုံးပေါင်းပူပေါင်းပြီးတော့အလုံးသမားတွေတောင်းဆိုတဲ့ဒီနေ့လောက်အား4000ဆိုတာမနည်းလုံးမများလုံးဆိုတဲ့အကြောင်းကိုကျမတို့အထောက်အထားခိုင်ခိုင်လုံလုံနဲ့တင်ပြဆွေးနွေးခဲ့ပါတယ်ပုံမှန်အလုံးသမားတယောက်စားစရိတ်ဆိုလို့ရှိရင်ဒီနေ့ကိုသမင်းပုံစားအဝါစားမဟုတ်ဘူးပုံစားယူလေးလေးတင်900ပေးရပါတယ်ညသူညမနဲ့စားမယ်ဆိုလို့ရှိရင်1400ကျတယ
်ဟုတ်ကဲ့
ဒီထဲမှာလက်ဖေးဘိုးမုံဘိုးပါနှုတ်လိုက်မယ်ဆိုလို့ရှိရင်အလုံးပေါင်း2600လောက်ကျတယ်လက်ကျန်ငွေနဲ့ဆိုလို့ရှိရင်သူဘာမှမကျန်တော့ဘူးဒါတူတည်းရဲ့လုံစာတောင်မှဟိုပြောမယ်ဆိုလို့ရှိရင် 2100 လောက်ပဲသူ့မှာကျန်ငွေရှိမယ်ပေါ့နော်ဆိုတော့ဒီ 2100 နဲ့သူ့ရဲ့ကျန်းမာရေးစရိတ်အခြားအဝတ်အစားဝယ်ဖို့စရိတ်စရောက်ဆိုတာကဘလို့နည်းနဲ့မှလုံလောက်မှုမရှိဘူးဒါ4000ပေးမှဒီလောက်ပဲကျန်မှာအဲ့ဒီလာစာ ဒီ4000ဆိုတာကလည်းဘုနောအောင်စောစောကပြောသလိုပဲမလောက်ငန်သေးပါဘူးအလုပ်သမားတွေကအခုလက်ရှိအခြေအနေမှာကျမတို့အစီအမံကစုံရဲ့တစည်းတောင်မှ300ပေးစားနေရတဲ့အခြေအနေမှာဘုနောစားဝတ်မီးရေးအတွက်လုံလောက်မှုမရှိသေးတဲ့4000ကိုတောင်မှမပေးဘဲနဲ့3600ပဲသတ်မှတ်နေတယ်ဆိုတာကအာသိပြီးတော့ဘုနောမျှတမှုမရှိသေးဘူးလို့ကျမတို့ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျခုနပြောသလိုပေါ့အလုပ်သမားတယောက်ရဲ့ဝင်ငွေလောက်ခါကဒီလောက်ပဲရမယ်ဆိုလို့ရှိရင်မိသားစုတစုစားဝတ်နေရေးအတွက်ဆိုတ
ာမစားတော့ပြပါဘူး
ဟုတ်ကဲ့ဒီတော့နိုင်ငံသားကနေပြီးတော့ဆက်ယုံအလုပ်ယုံနေလာဖွင့်ကြတယ်ဆိုတာသူတို့ကလည်းပဲဒီနိုင်ငံမှာအလုပ်သမားတွေဈေးပေါပေါနဲ့ရတယ်ဟေးငါတို့တော့ဒီမှာလာလို့လို့ရှိရင်အများဆုံးအများကြီးကြာမှာပဲဆိုတဲ့ဥတီချက်နဲ့လာတာအခုတရအလုပ်သမားတွေကထိုက်တင်တယ်လို့လောက်ခလာစားပေးပါလို့တောင်းလာတဲ့အခါကျတော့တချို့ကုမ္ပဏီပိုင်ရှင်တွေကဒါဆိုလို့ရှိရင်တွက်ချင်မကြိုက်ဘူးဆက်ယုံပိတ်ပြင်မယ်ဆိုပြီးချင်းချောက်တယ်ဆိုတာလည်းကျွန်တော်တို့ကြားရပါတယ်ဒီတော့ကဟု
တ်ကဲ့
အဲ့တော့ကျွန်တော်အင်းကြီးချင်းနိုင်ငံတွေအခြေအနေတွေကိုကျွန်တော်လေ့လာစုံစမ်းကြည့်တဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့အင်တာနီးစပ်တဲ့ဒီကမ္ဘောဒီးယားနိုင်ငံမှာဆိုလို့ရှိရင်ဒီအထည်ချုပ်ဆက်ယုံအလုပ်သမားတွေဟာတစ်လမှာဝင်ငွေကအမေရိကန်ဒေါ်လာ120ကျော် 130 နီးပါးလောက်ရတယ်ဒါဆိုရင်တစ်နှစ်ကိုသူတို့$4နှုန်းပေါ့ဒါတောင်သူတို့ကနည်းသေးတယ်ဆိုပြီးတော့အခုဆက်ပြီးတော့ဒီတိုက်ပွဲဝင်နေကြတယ်ပေါ့ဗျာအဲအလားတူပဲလာအိုနိုင်ငံမှာဆိုလို့ရှိရင်လည်းပဲအခုဆိုလို့ရှိရင်သူတို့စက်ယုံလုံသမားတွေကဒီတလကိုဝင်ငွေအမေရိကန်ဒေါ်လာ130လောက်ရတယ်ဗျာဒါတွေကိုလည်းပဲဒီညှိနှိုင်းဆွေးနွေးကြတဲ့အခါမှာရှင်ပြီးတော့ပြောနိုင်တင်ပြနိုင်လိမ့်မယ်လို့ယူဆပါတယ်ဥအောင်လည်းအမြင်နဲ့ဆက်ကြားပြကြတယ်ခင်ဗျာ
ဒီမှာတော့အဓိကအချက်ကိုကျွန်တော်တို့ပြန်တွားရမှာပါဒါအရေးကြီးဆုံးအချက်ပါတစ်ချက်ကျွန်တော်ထောက်ပြခြင်းပါတယ်ဒီ MIC ပေါ့နော်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကိုဒီလိုလုပ်ငန်းရှင်တွေကိုရလုပ်ငန်းရှင်တွေဝင်လာတဲ့အခါမှာရင်းနှီးမြှုပ်နှံမှုကော်မရှင်ကိုသူတို့အဆိုပြုချက်နှုန်းထားတွေပေါ့နော် proposal တွေနဲ့ကျွန်တော်တို့ဒီမှာ community တောင်ဝင်ရအောင်သူတို့မှတ်ပုံတင်ရပါတယ်တင်တဲ့အခါမှာသူတို့ရဲ့အဆိုပြုချက်နှုန်းထားတွေကအခုမှလှုပ်ရှားဝင်မဲ့လှုပ်သားတွေကိုတော့$90နဲ့100ကျောက်ပေါ့နော်ပြီးနိုင်အောင်လှုပ်ပါမယ်ဆိုတော့ဂရိကဝတ်တင်တယ်ကျွန်တော်တို့နိုင်ငံလေးကို invest လှုပ်ကြတာပါလှုပ်ကြပြီးတော့မှသူတို့ရဲ့အဆိုပြုချက်တွေကိုမျက်ကွယ်ပြုပြီးတော့ဒီကျွန်တော်တို့လှုပ်သမားတွေကိုတည်ကျင်တဲ့လစာပြပြီးတော့ကိုသွေးဆုတ်ပြီးခိုင်းတဲ့ပုံစံမျိုးတွေကျင့်သုံးတယ် overtime တွေမတရားခိုင်းတယ်အဲ့တော့ကျွန်တော်တို့ရှိရလို့သမားတွေကဒီနေ့လှုပ်ချင်10နာရီနဲ့17နာရီအထိကိုတော့မိကုန်ရန်ကုန်အလုပ်လုပ်ပြီးကမှဒီဒလောက်ကို9800ပေါ့နော်ဒီလောက်ဝင်ငွေလေးကိုရပြီးတော့မငိုက်အောင်တည်းတက်ဆက်ရတဲ့အချိန်မျိုးရှိတယ်ရှိရခါကြတော့ဒီလိုမျိုးသူတို့အဆိုပြုချက်တွေကိုမျက်ကွယ်ပြုပြီးတော့လှုပ်ရှင်ရတာလှုပ်တယ်ဆိုတာကျွန်တော်တို့နိုင်ငံကိုရောကျွန်တော်တို့နိုင်ငံရဲ့အလုပ်သမားတွေကိုရောစော်ရတာဖြစ်တယ်အဲ့တော့ဒီလိုကိစ္စမျိုးနဲ့ပတ်သက်ရင် MIC မှာလည်းပဲတာဝန်ရှိပါတယ်ဒါကအဓိကတာဝန်ရှိသူဖြစ်ပါတယ် MIC မှာဂရိကုပြုခဲ့တဲ့ဒီနှုံးသားတွေကိုအကောင့်တွေမပေါ်ဘဲနဲ့ကျွန်တော်တို့နိုင်ငံထဲမှာလှုပ်ရှင်ရတာလှုပ်တယ်ကျွန်တော်နိုင်ငံရဲ့အလုပ်သမားတွေချင်းချောက်တယ်အထူးတရုတ်လုပ်ငန်းရှင်ရှင်နေဆိုရင်ဥပဒေမတော်ဆိုလာတာတွေရှိတယ်ချင်းနေရဆက်အောင်ပြရရောချင်းမပြီးနိုင်ပါဘူးဆိုတော့စိန်ခေါ်မှုမျိုးတွေအထိလှုပ်လာတယ်ဗျနောက်တစ်ချက်ကကျွန်တော်ဒီလိုဆက်မှုဆောင်ပေါ့နော်ဒီလိုဆက်မှုဆောင်မှာဆိုရင်အခုဒါလုံသားလူအချက်ပေါ့အခုသူတို့ချင်းချောက်တဲ့ပမာဏကလုံသားနှစ်သိန်းကျော်လောက်လုံးလက်မဲ့ဖြစ်သွားမယ်ဆိုတဲ့ပုံစံမျိုးချင်းချောက်လာတယ်ဒါဒီလိုဆက်မှုဆောင်မှာဆိုရင်တာဝန်လုပ်ငန်းရှင်တွေကဒါလုံသားနှစ်သိန်းလောက်လုံသားဈေးကွက်ကြီးကိုကောင်းတယ်ပေါ်မဲ့တဲ့ချို့ဒီရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့အစီအစဉ်တွေရှိနေတယ်ဆိုတော့လည်းကျွန်တော်တို့သိထားတယ်ဟုတ်ကဲ့လက်ရှိ4000ပေးနေတဲ့ဆက်ရုံနဲ့ဥပမာတစ်ခုကျွန်တော်ပြောပြမယ်။ဒီကုန်စက်ဆက်မှုဆောင်မှာရှိရမြန်မာဂလိုဘောပေါ့နော်ဒီဆက်ရုံဆိုရင်လုံသမားကိုတမင်းကျွေးတယ်ဒီနေ့4000ပေးတယ်ဖယ်ဒီစီစဉ်ပေးတယ်ကျမတို့စောင့်ရှောက်မှုကစပြည့်စုံအောင်နော်ကျွန်တော်တို့ဒီ CSR ရော HR ရောနှစ်ခုလုံးပြည့်စုံအောင်စီစဉ်ပေးတဲ့ဆက်ရုံလုပ်ရုံနဲ့ရရှိနေတယ်အဲ့တော့ကျွန်တော်တို့ဒီစာဆန်းစစ်ဖို့လိုတာကဒီတရုတ်ကိုရီးယားတွေဒီရင်းနှီးမြှုပ်နှံလာတဲ့ company ပိုင်ရှင်တွေကိုယ်တိုင်ပြောနေတာလားအမမဟုတ်ကျွန်တော်တို့ဒီတဆင့်ကဒီတွင်းကလုပ်ငန်းရှင်တွေကသူတို့ရဲ့အကျိုးစီးပွားအတွက်ကိုတာဝန်လော်ဘီလုပ်နေရလားဆိုတော့တည်တည်ကြာကြာဆန့်ရှင်းဖို့ကပြည်တော်စုအစိုးရမှာတာဝန်ရှိတယ်ဆိုတာတစ်ချက်ထောက်ပြခြင်းလေနောက်တစ်ချက်ကလည်းပဲကျွန်တော်တို့ဒီတာတွင်းပေါ့နော်ကျွန်တော်တို့နိုင်ငံတွင်းရဲ့ဒီစီးပွားရေးနဲ့ဒီအလုပ်ကံအခွင့်အမ်းတွေကိုမတိမငြိမ်ဖြစ်အောင်လုပ်နေတဲ့လူတစုကိုတည်တည်ကြာဖော်ထုတ်ပြီးတော့နောက်ဘယ်လို action ယူမလဲဆိုတဲ့ကိစ္စအရင်အရေးကြီးပါတယ်အော်ဒီချက်ကဒီအထက်မှာပဲကျွန်တော်တို့တုံးနေချက်တစ်ခုထပ်ပြစ်လာတယ်ပြစ်လာတာကအလို့ရဆဲမှုနင်းနာကြီးတွေပြင်ဆင်လိုက်တဲ့နှုံးသားတွေကိုရုပ်ချိကျင်ညာလိုက်တဲ့ကိစ္စပါရင်းနှုံးကအလို့ရဆဲမှုနင်းနာကြီးကဒီအနည်းဆုံး2လပေါ့နော်2လစာရုပ်ချိပေးရတယ်အလို့ဝင်တဲ့အလို့သမားတယောက်ကိုဒီနှစ်တူပေါ့နော်တစ်နှစ်အတွင်းမှာအလို့ထုတ်ခဲ့မယ်ဆိုရင်အဲလို့လုံးတဲ့၄နှစ်ရှိတဲ့လူဆိုရင်ရုပ်ချိကအမြင့်ဆုံး၄လစာတိရနိုင်ပြီးတော့ရုပ်ချိပေါင်းရင်7လစာပေါ့နော်5လစာတိရုပ်ချိရနိုင်တယ်အခုထုတ်ပြန်ကျင်ညာချက်မှာ2ပိုင်းခမရဒီ2ပိုင်းမှာကရင်တော့ကလုတ်တဲ့ဘလောက်ပဲရှိကျွန်တော်တို့လုံရဆဲမှုနင်းနာကြီးကနိလစာအပေါင်းလုတ်တဲ့ဒလစာ၅လစာပဲရတယ်အခုထုတ်ပြန်ကြေညာချက်အစ်စ်ကလုတ်တဲ့ရင်ဝန်နှန်းတွေပေါ့နော်လုတ်တဲ့6နှစ်နဲ့အထက်ဒီလုတ်တဲ့နှစ်20ရင်ဝန်နှန်းတွေအထက်ကိုပါလာပြီးရောရောကြီး3လစာ13လစာပေါ့နော် တသုံးလလာတီကိုခံစားဝင်ပေးတာဟာကျွန်တော်တို့ကအတိမတ်ပြရမယ့်တစ်ချက်ဖြစ်တယ်သို့တော်လည်းပဲစိုးရွားရဲ့ချက်ကမူလရရှိတဲ့အခွင့်အရေးတွေဖြစ်တယ်ဒီလုတ်တဲ့6လကနေပြီးတော့ဒီလုတ်တဲ့6နှစ်အတွင်းရှိရဲ့လုတ်သမားတွေရဲ့ဒီမူလပေးတဲ့ရောရင်းနှုန်းတွေပြည့်ပြည့်သွားပြီးတော့6လကနေတစ်နှစ်အတွင်းမှာနှစ်ပတ်စာပေါ့နော်ရောရင်းတတ်မှတ်တာတစ်နှစ်ကနေပြီးတော့နှစ်နှစ်အတွင်းမှာရောရင်းတစ်လရာတတ်မှတ်တာနှစ်နှစ်ကနေပြီးတော့3နှစ်အတွင်းမှာရောရင်း2လခွဲစာတတ်မှတ်တာနောက်ပြီးတော့ဒီ3နှစ်ကနေ4နှစ်အတွင်းမှာရောရင်း3လရာတတ်မှတ်လိုက်တဲ့ကိစ္စတွေကအခုလိုမျိုးလုပ်ငန်းရှင်တွေကစိတ်ယုံပိတ်မယ်လူရှော့မယ်လူချင်းညာလိုက်တဲ့အချိန်မှာတက်တောင်တက်တာနဲ့ရေကြီးပြပြီးတော့လှုပ်ထုတ်လို့ရအောင်တကားဖွင့်ပေးလိုက်တဲ့ပုံစံမျိုးတက်ရောက်သွားတယ်ကြာ
ဟုတ်ကဲ့ကောင်းပါပြီဟုတ်ကဲ့ဦးအောင်လင်းကျေးဇူးတင်ပါတယ်အဲ့တော့ကိုတော်လင်းအောင်ပြောပါအောင်ခင်ဗျဟု
တ်ကဲ့ဆိုတော့ကတော့ပြန်ကောက်လိုက်ပါဗျာကျွန်တော်တို့ကအမားဒီအခုဆိုတော့ဆရာလည်းပြောတယ်ဒီကမ္ဘောဒီးယားတို့ဘာတို့ကလည်းတို့ကဟိုပထမတက်မှတ်တော့တော့$65ပေါ့ဗျာနော်$65နဲ့ဖြည်းဖြည်းညှိနိုင်ညှိနိုင်ရင်လည်းအခုတဖြည်းဖြည်းနဲ့ပြန်100ကျော်လာခဲ့တယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ကလည်းပြောရင်အခုကဟိုမဆရသေးပဲနဲ့လမ်းခွလမ်းမတွေမှာရွာလည်နေတဲ့ဆိုတဲ့စကားကိုပြန်ကောက်မှာပေါ့ဗျာကျွန်တော်ကတော့စိုက်သွင်းကြတာတော့ဒီအမြန်ဆုံးသတ်မှတ်လာဖို့ပေါ့ဗျာအမြန်ဆုံးတစ်ခုခုဘလောက်ပဲဖြစ်လည်းဖြစ်ပါစေတစ်ခုခုအမြန်ဆုံးသတ်မှတ်ပြီးတော့မှမလောက်ဘူးဆိုရင်မလောက်ဘူးဆိုတဲ့အကြောင်းကျွန်တော်တို့ပြန်ပြောမယ်တော့သူကတရားဝင်မသတ်မှတ်ခင်မှာတရားဝင်သတ်မှတ်လာဖို့ကတော်တော်လေးခဲရင်းနေတယ်ဆိုတဲ့ဟာကိုကျွန်တော်ကသွားမြင်နေပါဗျာ။နောက်တစ်ခုကသူကဟိုဗါလဲဥအောင်လင်းပြောထားတဲ့အထက်မှာလည်းပါတယ်နော်။ဒီအခုပြောရင်တကယ်တကယ်လှုပ်ထွက်ခံရတာဒီဗါလဲမိနစ်3နှစ်ကြာမှအများတယ်။တစ်နှစ်နဲ့မိနစ်3နှစ်အဲ့ဒီအလုပ်သမားတွေအလုပ်ထွက်ခံရတာအများဆုံးပဲ။အဲ့ဒီအလုပ်သမားတွေအဲ့ဒီဥပဒေကလည်းကျွန်တော်ကနည်းနည်းလေးဝေဖန်နေတာဗါလဲဆိုရင်ဟိုးမဆလာခေကဒီ50ဥပဒေပေါ့တဲ့။မဆလာကသူကအလုပ်သမားလယ်သမားကိုအခြေခံပြီးတော့မှနိုင်ငံကိုတည်ဆောက်ထားတဲ့ခစ်ဆိုတော့လေအဲ့ဒီတော့ကရေးဆွဲခဲ့တာကသူကအလုပ်သမားကိုအများဆုံးကာကွယ်ပေးထားတော့မှန်အားဒါတော့ညင်းလို့တော့မရဘူးလို့တော့ကျွန်တော်မြင်တယ်ဗျဒါပေမဲ့အဲ့ဒီမှာအားမချက်မရှိဘူးလားဆိုတော့ရှိတယ်သူက9နှစ်အထက်ဆိုရင်သူမှာသတ်မှတ်ချက်မရှိဘူးသတ်မှတ်ချက်မရှိတော့အမှန်ဆိုရင်ဒီဥပဒေကသူက9နှစ်အထက်မရှိတဲ့ဟာကိုဖြည့်လိုက်ရင်ဒါပြည့်စုံသွားတယ်လို့တော့ကျွန်တော်မြင်တယ်ပေါ့ဗျာနော်ဒါပေမဲ့အခုတော့သူတို့ကဒီတကယ်အများဆုံးအလုပ်ထုတ်တဲ့နေရာမှာဟိုရောကြီးနေသွားပြီးတော့မှဟိုနှစ်20 25နှစ်တွေပါအဲ့ဒါတွေကပြောရင်အဲ့ဒီလုံသက်တွေရှိတဲ့ဝန်ထမ်းတွေကမရှိသလောက်ပဲဒီမှာမှနေပေါ့နေပါတယ်ပေါ့ဗျာဆိုတော့အခုဆိုရင်ခါတော်မီလေးတောင်လှုပ်လိုက်တယ်လို့ဖြစ်သွားတာပေါ့ဗျာဒါပေမဲ့တခုတော့ရှိတယ်ဗျာကျွန်တော်တို့အလုပ်သမားဘက်ကကျွန်တော်တို့ကတော့ဒီအခုသတ်မှတ်လိုက်တဲ့နှုန်းထားပေါ်မှာဟိုပိတ်ချင်တဲ့စိတ်ယုံရှိရင်လည်းပိတ်ပါဒါပေမဲ့ဥပဒေတိုင်းတော့ရော်ကြီးပေးရမှာပေါ့ဗျာမပေးဘဲနဲ့တော့ပိတ်လို့တော့မရဘူးလေ
ဟုတ်တာပေါ့
နော်ဒါပေမဲ့တကယ်လို့ဒါပိတ်ခဲ့မယ်ဆိုရင်နော်အကုန်လုံးပိတ်ခဲ့မယ်ဆိုရင်ကျွန်တော်တို့ပြည်ပါဆွတ်တော့ဘာဖြစ်မှာမို့လို့လဲနော
်မဦးရဲ့အမြင်နေလဲကြားပါရစေဦးခင်ဗ
ျဟုတ်ကဲ့ကျမတို့နိုင်ငံမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားကအထည်ချုပ်စက်ယုံ73ယုံရှိပါတယ်ဂျပန်က6ယုံရှိတယ်တရုတ်က73ယုံရှိပါတယ်လီစယုံနေမှာရှိတဲ့ပြဿနာအပေါင်းတက်တော့များများကိုလည်းကျမတို့ဝင်ရောက်ပြီးတော့ကုညီပြင်ရှင်းပေးခဲ့ရတာတွေရှိပါတယ်။ဒီစယုံနေမှာအလုပ်သမားတွေကိုအလုပ်သမားအုပ်ဝတွေသိပိုင်ခွင့်မပေးပါဘူး။အလုပ်သမားအခွင့်အရေးခံစားပိုင်ခွင့်ကိုမပေးတဲ့အတွက်ကြောင့်မို့လို့သူတို့ရင်းနှီးမြှုပ်နှံတဲ့စယုံနေမှာအလုပ်သမားတွေဟာခြေကံလာကတိုးတောင်းရေးကနေစပြီးတော့အလုပ်သမားအခွင့်အရေးတွေတောင်းယူရတဲ့အခြေအထိအောင်ရောက်ခဲ့ပါတယ်။ဒါလည်းကျမတို့နိုင်ငံတော်အစိုးရကအကုန်လုံးသိရှိပြီးသားဖြစ်ပါတယ်။နောက်တစ်ခုကအလုပ်ရှင်တွေဘက်ကပေါ့နော် scale အလုပ်သမားတွေအပေါ်မှာ scale ဖူးမဖြစ်ဘူး scale level မတည်တဲ့အတွက်ကြောင့်မို့လို့လောကလာကတုံးမပေးဘူးလို့သူတို့ကညှင်းဆိုပါတယ်ဒါပေမဲ့သူစခန့်ကလေးကစနစ်တကျအလုပ်သမားတယောက်ကိုခေါ်ယူပြီးခန့်တာမဟုတ်ပါဘူးအလုပ်သမားတယောက်ကိုစက်ကြောင်းတစ်ကြောင်းချုပ်ခိုင်းပြီးတော့အာဒါဆိုရင်ရတယ် helper အဆင့်ကနေစပြီးလုပ်ပါဆိုပြီးတော့ခိုင်းတယ်ခိုင်းပြီးတော့လုံးတဲ့ငါနဲ့၆နှစ်ရှိတဲ့လူတွေကိုလည်းစကေးဖူးမပြည့်သေးပါဘူးဆိုပြီးတော့လောက်ခလာကတော့မပြည့်ပါဘူးဒါဟာသူတို့ရဲ့အနိုင်ကျင့်တဲ့လုပ်ရလို့ကျမတို့ကပြောလို့ရပါတယ်အဲ့တော့ကျမတို့နိုင်ငံမှာရှိတဲ့အလုပ်သမားတွေကိုဘုံတိတ်ခါရှိတဲ့လူတွေမှုစနစ်တစ်ခုကိုဖန်တီးပေးဖို့ရာအစိုးရနဲ့ကျမတို့ပြည်သူလူထုမှာတာဝန်ရှိပါတယ်ကျမတို့ကဒီအခြေအနေမှာကအလုပ်သမားတွေအတွက်ခိုင်လုံနဲ့အကအကွယ်တွေမပေးထားနိုင်ဘူးဆိုလို့ရှိရင်အလုပ်သမားတွေရဲ့ဘဝဟာဘယ်တော့မှနလန်းထူလာနိုင်မှာမဟုတ်ပါဘူး။တချို့သောလုပ်ငန်းရှင်တွေကကျမတို့88နဲ့ပ ဒီမှာဝင်ရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလောက်တော့မယ်ဆိုလို့ရှိရင်လာရောက်ပြီးတော့တွဲဆုံဆွေးနွေးပါလေအလုသမားတွေဘာကြောင့်စာနာပြကြတာလဲဘာတွေလိုအပ်နေတယ်လဲအလုသမားတမက်ကတွေရဲ့အခြေအနေဘယ်လိုလဲဆိုတာကိုစုံလန်းပြီးမှကအလုသမားအခွင့်အရေးတွေရနိုင်ပြီးဆိုတော့မှသာသူတို့ကရဲရဲဝံ့ဝံ့ရင်းနှီးမြှုပ်နှံမှာဖြစ်ပါတယ်ဒီအတွက်ကြောင့်မလို့အလုသမားတွေရဲ့အခွင့်အရေးတွေကိုရပိုင်ခွင့်တွေကိုထိုက်ထိုက်တန်တန်ပုံတွေပေါင်းအတွင်းကနေပြီးတော့အញ្ញံဆုံးရဖို့ရတဲ့သက်ဆိုင်ရာအစိုးရကတာဝန်ယူပြီးတော့ဖြည့်ရှင်းပေးဖို့ရလေလိုအပ်နေပါတယ
်ဟုတ်ကဲ့ဦးအောင်လင်းအနေနဲ့ဤကုန်းချုပ်အနေနဲ့ရောဗာများပြောချင်တာရှိပါလားခင်ဗ
ျတမတက်ဆိုတော့ဒီမှာတော့ကျွန်တော်တို့ဒီကဏ္ဍ၄ခုပေါ့နော်ပို့ဆောင်ရေးရန်ရန်နဲ့ပတ်သက်တဲ့ကိစ္စတွေရှိတယ်ဒီပြဿနာတွေကိုဖြေလျှော့ဖို့အတွက်ကလုံမဝန်ကြီးဌာနကလည်းဆိုသူတို့လည်းလမ်းမမိဘူးဆိုပြီးတော့ဒီကျွန်တော်တို့ညင်းထားတာကိုတွေ့ရတယ်ပေါ့နော်အဒီတစ်ချက်ကပြောင်းလို့ဆိုရတဲ့တာဝန်အခုကျကလူမှုလုံရင်းနဲ့ပတ်သက်တဲ့ကိစ္စကကျွန်တော်တို့ဒီရက်ထဲမှာလာလာကောင်းသွားတယ်လူမှုလုံရင်းကျမ်းစာရေးအဘကလုတ်သားကိုကျွန်တော်တို့2 plus ပေါ့နော်ထပ်ပြီးတော့ပေါင်းပေးတယ်ဆိုတဲ့ဟာတစ်ခုထပ်ပြီးတိုးမြင့်လာတဲ့အတွက်လူမှုရေး right ကကောင်းသွားတယ်ကျမ်းစာရေးကုသခွင့်ကဒါကအစိုးရဘက်ကတာဝန်ကျတဲ့အပိုင်းဖြစ်လာတယ်နောက်တစ်ချက်ကအကောင့်တုတ်တင်နဲ့ပတ်သက်တဲ့အပိုင်းကပထမဦးဆုံး MIC မှာထားခဲ့တဲ့ SUV ချက်နှုံးသားတွေကိုသူတို့တိပြီးတော့ပါနော်ဒါကိုကောင်းတဲ့ပေါ်ပြရန်တာဝန်လုပ်ငန်းရှင်တွေမှာရှိတယ်အဲ့တော့ဒီရင်းလုပ်ငန်းရှင်တွေကနေပြီးတော့ဒီပတ်ကဝင်လာတဲ့ဒီလုပ်ငန်းရှင်တွေကိုကြားကန်ပြီးတဲ့ကိစ္စတွေကိုရှော့ချဖို့အတွက်ကိုပြောင်းလို့ဆိုရကပြက်ပြက်သားသားဂင်တွေရလိမ့်မယ်လို့ကျွန်တော်တို့ပြောချင်တယ်။ကျွန်တော်တို့ရှိမှ minimum wage ကအတိအကျပြတ်ထားလိုက်တာနဲ့ဥပဒေခိုင်မာသွားတာနဲ့ညီညီမျိုးလာမဲ့သူတွေတော်တော်ဝင်လာပါလိမ့်မယ်ခင်ဗျ
။ကောင်းလိုက်ကဲကျေးဇူးအထူးပဲတင်ရှိပါတယ်။ညီကုန်းချုပ်အနေနဲ့ကိုနောင်ကရောဗာများပြောချင်ပါလဲခင်ဗျ။အ
နိုင်ဆုံးလောကနာသာအခုတတ်မှတ်ကြတော့မှာပေါ့ဗျာ။ဒီအစိုးရတက်တန်းမှာတော့တတ်မှတ်လိမ့်မယ်လို့တော့ကျွန်တော်တို့မြင်ထားတာပေါ့ဗျာ။တို့ပဲမဲ့လေအဲ့ဒီတတ်မှတ်လိုက်တဲ့ဟာကအခုကဒီနင့်နာကြီးဥပဒေလဲအခုအမိန်ချုံညာစာနဲ့အခုထွက်လဲထုတ်လိုက်တယ်ဒီမှာ6လအောက်ဆိုရင်လဝက်စာပေါ့ဗျာ3နှစ်အောက်ဆိုရင်လစာပေါ့2နှစ်အောက်ဆိုရင်နလစာပေါ့ဗျာအဲ့ဒီအရာတွေကအဲ့ဒီဟာထွက်လာတဲ့ဟာကတော့ပြောရင်ဒီအလုသမားတွေကိုငါတို့တော့ဒီလောက်တတ်မှတ်လိုက်ပြီမင်းတို့အလုသမားကိုရှော့ချခြင်းရော့ဒီဥပဒေနဲ့ရှော့ချလိုက်ဆိုတဲ့သဘောတက်ရောက်နေတယ်ပေါ့ဗျာဆိုတော့ဒီဥပဒေကိုကျွန်တော်တို့အလုပ်သမားတွေလက်မခံနိုင်ဘူးပေါ့ဗျာအဲ့ဒီအတွက်လည်းကျွန်တော်တို့ action ယူရဖို့ရှိတယ်ပေါ့ကျွန်တော်တို့ကတော့ရင်မူလဥပဒေဟောင်းတိုင်းပဲသွားကျင်တယ်မူလဥပဒေဟောင်းဟာကျွန်တော်တို့အသားလဲကြနေပေါ့ဗျာမူလဥပဒေမှာအားနည်းချက်ရှိတဲ့ဟာကိုဖြည့်ဆည်းမယ
်ဟုတ်ကဲ့မမမဦးနောက်ပိတ်ဆုံးဟလားအကြံပေးကျင်တာဖြည့်ဆည်းကျင်တာဟလားဘာများရှိမလဲဆိုတာညီကုန်းချုပ်အနေနဲ့ပြောပါအောင်ခင်ဗျ
ဟုတ်ကဲ့တိအချက်ကအလုပ်ရှင်တွေထောက်ကွက်မရှိအောင်ကျေးဇူးလေဗယ်ရှိတဲ့အလုပ်သမားတွေကိုမွေးထုတ်ပေးရမှာနိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်ပါတယ်အဲ့ဒီအလုပ်သမားတွေကအဲ့အတွက်လိုအပ်တာတော့ခိုင်လုံတဲ့ certificate ပေါ့နော်အစိုးရကဒီအဆင့်အထိအောင်ဒီအလုပ်သမားဟာကျွမ်းကျင်မှုရှိပါတယ်ဆိုတော့ certificate ပေးရမှာဖြစ်ပါတယ်ဒီလက်မှတ်နဲ့မှသာလေထိုက်တန်တဲ့လုပ်အားကကိုရရှိဖို့ရတဲ့အလုပ်သမားကဝင်ရောက်လုပ်နိုင်မှာဖြစ်ပါတယ်နောက်လုံရှင်တွေဘက်ကလည်းဥပဒေကိုပဲကြည့်ပြီးတော့ပေါ့နော်ရင်းနှီးမြှုပ်နှံတဲ့အစားတချို့သောနိုင်ငံသားရင်းနှီးမြှုပ်နှံမှုမှာနိုင်ငံသားတွေကများသောအပြင်သူကလူမှုရေးမရှိဘူးသူတို့ရဲ့အကျိုးအမြတ်နဲ့ဒီအစိုးရကထုတ်ပြန်ထားတဲ့ဥပဒေရဲ့ဟာကိုကလေးတွေပြုံးကွက်ကလေးတွေပေါ်မှာလှည့်ပြီးတော့သူကကစားသွားတာဖြစ်အဲ့ဒီဟာတွေကိုမခံရဖို့ရတဲ့နိုင်ငံတော်အစိုးရကထုတ်ပြန်တဲ့အလုပ်သမားဥပဒေကုလုံရေးဥပဒေစသည်ဖြင့်ပေါ့နော်အလုပ်သမားနဲ့ပတ်သက်တဲ့ဥပဒေတွေကိုခိုင်ခိုင်လုံလုံခိုင်ခိုင်မာမာဖြစ်အောင်ပြန်လည်ပြီးတော့ပြုပြင်ဖို့ရလိုအပ်တယ်လို့ကျွန်မအကြံပေးချင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပါခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့ပ
ါကျွန်တော်တို့အချိန်ပြည့်နေပြီမို့လို့ဒီမှတ်ချက်တင်နေပဲညီကုန်းချုပ်ပြစီခင်ဗျအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့မြန်မာနိုင်ငံအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်လင်းအ ਨੇ စုံလောက်ခလာစာညှိနှိုင်းရေးအမျိုးသားကော်မတီအလုပ်သမားကိုယ်စားလှယ်ကိုနော်အောင်နဲ့88ညီညာရေးနဲ့ပွင့်လင်းလူပေါင်းအဖွဲ့အစည်းအလုသမားကြီးဒုတိယတာဝန်ခံမှမမဦးတို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောပြစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာဆုလိုက်ကြပါစေ